အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အရတားအစိုးရရဲ့လှုပ်ဆောင်နိုင်မှုစွမ်းရည်ကိုမကျေနပ်ရကဆန္ဒမဲမပေးဘဲရွေးကောက်ပွဲတပိတ်မှောက်ဖို့ဆော်ဩကြတဲ့လှုပ်ရှားမှုပေါ်ပေါက်လာပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ရောဂါအန္တရာယ်ကြောင့်သွားလာလှုပ်ရှားမှုကိုကန့်တတ်တဲ့စည်းမျဉ်းစည်းကမ်းထုတ်နေချိန်မှာရွေးကောက်ပွဲမှာမင်းမပေးဖို့စော်ဩတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်။ရွေးကောက်ပွဲမှာနိုင်ငံသားတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သတ်မှတ်ကြပါတယ်။ဒါပေမဲ့မဲပေးတာကိုတာဝန်အဖြစ်မပေးမနေရပေးရမယ်လို့22နိုင်ငံမှသာပြတ်ထန်းထားပါတယ်။မဲပေးတဲ့တာဝန်ပြတ်လို့အရေးယူတဲ့နိုင်ငံကတော့17နိုင်ငံပဲရှိပါတယ်။မဲမပေးမနေရလို့ပြတ်ထန်းထားတဲ့ဩစတြေးလျနဲ့စင်ကာပူမှာမဲမပေးသူကိုဒဏ်ငွေဆောင်ခိုင်းပါတယ်။ထိုင်းနိုင်ငံမှာတော့မဲမပေးသူကိုအရေးမယူပါဘူး။နိုင်ငံအများစုမှာမဲဆန္ဒပေးတာကိုအခွင့်အရေးအဖြစ်သတ်မှတ်ပါတယ်။မဖြစ်မနေထမ်းဆောင်ရမယ့်တာဝန်လို့မသတ်မှတ်ပါဘူး။2008အခြေခံဥပဒေအခန်းကိုပုံမှန် 3-9-1 မှာအသက်18နှစ်ပြည့်ရင်မဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သာဖော်ပြပါတယ်။ဥပဒေအရမဲပေးခွင့်ရှိသူတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့ဖော်ပြပါတယ်။ရွေးကောက်တင်မြှောက်ခြင်းနဲ့ဆိုင်တဲ့အခန်းကိုတစ်ခုလုံးမှာဆန္ဒမဲပေးပိုင်ခွင့် The right to vote လို့သာသုံးတာမို့မဲပေးပိုင်ခွင့်ဟာကိုယ်ပိုင်အခွင့်အရေးတစ်ခုသာဖြစ်နေပါတယ်။ဒီအခွင့်အရေးကိုမဖြစ်မနေအသုံးပြုရမယ်လို့ပြတ်ထန်းထားတာမျိုးမရှိပါဘူး
။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်နေတာကိုမကျေနပ်သူတွေကရွေးကောက်ပွဲမှာဆန္ဒမဲမပေးဘဲကန့်ကွက်ကြမယ်အကြောင်းFacebook လူမှုကွန်ရက်မှာရေးသားကြရကစာပြီးမဲမပေးရေးလှုပ်ရှားမှုစတင်လာတာလို့သိရပါတယ်။ဇွန်လကစတဲ့လှုပ်ရှားမှုကိုလူသိမများသေးပေမဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဝေဖန်တဲ့အခါလူသိပိုများလာပါတယ်။ဩဂုတ်လ9ရက်နေ့ကလုပ်တဲ့ online ဆွေးနွေးပွဲမှာတာဝန်တရအနေနဲ့မဲပေးခွင့်ရှိသူတိုင်းမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားတာကိုကြည့်ရင်မဲမပေးရေးလှုပ်ရှားမှုပြန့်နှံ့လာပုံကိုခံမှန်းနိုင်ပါတယ်။ဩဂုတ်လ10ရက်နေ့ရောက်တော့ဆန္ဒမဲမပေးဘဲရွေးကောက်ပွဲကိုတပိတ်မှောက်တဲ့လှုပ်ရှားမှုလုပ်မယ်လို့ဘာကသမြာအဖွဲ့ချုပ်ကကြေညာပါတယ်။2008အခြေခံဖွဲ့စည်းပုံအရကျင်းပတဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးနေလို့အကြောင်းထူးမှမဟုတ်ဘူးလို့ဘာကသကဆိုပါတယ
်။ပြည်သူအများစုထောက်ခံလို့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရတဲ့ NLD ပါတီတောင်းအခြေခံဥပဒေကိုမပြင်းနိုင်တာကိုထောက်ပြကြပါတယ်။2008အခြေခံဥပဒေအောက်မှာကျင်းပတဲ့ရွေးကောက်ပွဲတွေဟာစေအောင်စုအကျိုးစီးပွားကိုကာကွယ်တဲ့အစိုးရကိုတင်မြှောက်တဲ့လုပ်ရတာဖြစ်တယ်လို့ဘာကတာများအဖွဲ့ချုပ်ကဆိုပါတယ်။ဒါကြောင့်မဲမပေးရေးကိုအွန်လိုင်းမှာရောမြေပြင်မှာရောလှုပ်ရှားဖို့ရည်ရဲတယ်လို့ကြေညာပါတယ်။ COVID အန္တရာယ်ကြောင့်ရွေးကောက်ပွဲကိုစိတ်ဝင်စားသူနေပါနေချိန်မှာမဲမပေးဖို့တပိတ်မှောက်စောတာဟာနိုင်ငံရေးအားနည်းချက်ဖြစ်တယ်လို့မြင်သူတွေလည်းရှိပါတယ်။ဆန္ဒမဲမပေးတာနဲ့ရွေးကောက်ပွဲကိုစိတ်မဝင်စားတာဟာအထူးသဖြင့်ပါပဲ။
ဒါပေမဲ့2010မှာစီအစိုးရပြဋ္ဌာန်းတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအခန်း73မှာရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့ပြစ်ဒဏ်တွေအကြောင်းဖော်ပြထားပါတယ်။ဆန္ဒမဲမပေးအောင်အကြမ်းဖက်မှုချိန်ချောက်မှုလိင်လေလှည့်ပြားမှုလက်ပေးမှုစတာတွေလုပ်ရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ဒဏ်ငွေကြာတစ်သိန်းချမှတ်နိုင်တယ်လို့ပုံမှန် 59 မှာဖော်ပြပါတယ်။လူမျိုးရေးဒါမှမဟုတ်ဘာသာရေးကိုအကြောင်းပြပြီးဆန္ဒမဲပေးရန်မပေးရန်ဟောပြောမှုအားပေးလို့ဆော်မှုကျညာချက်ထုတ်မှုစတာတွေမှာအလားတူထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်နိုင်ပါတယ်။ဆန္ဒမဲပြပြအောင်ဒါမှမဟုတ်ရွေးကောက်ပွဲပြပြအောင်ရည်ရွယ်ပြီးစီယုံဟောပြောမှုလှုံ့ဆော်မှုရေးသားမှုဖြန့်ချီမှုပိုစတာအသုံးပြုမှုစတာတွေကိုလည်းအရေးယူနိုင်တယ်လို့ဆိုပါတယ
်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့စွမ်းဆောင်နိုင်မှုကိုကြည့်ပြီးမချေမနှက်ဖြစ်ရကနေဆန္ဒမဲပေးလေအကြောင်းထူးမှမဟုတ်ဘူးလို့သုံးသပ်လာကြတာဖြစ်ပုံရပါတယ်။တကယ်တော့ရွေးကောက်ပွဲအစိုးရတက်တန်းဟာစင်တစ်ပဲရှိပါသေးတယ်။စီအုပ်စုဝင်ပြည်ခိုင်ပြိုးပါတီက9နှစ် NLD အစိုးရက9နှစ်ပါ။တပောက်60ကြီးစိုးခဲ့တဲ့စစ်အာဏာရှင်ဒလေကို9နှစ်နဲ့ပြက်ပြေအောင်လုပ်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စပါ။ဒီမိုကရေစီလိုလားတဲ့အစိုးရတွေဆက်လက်တည်မြဲနေမယ်ဆိုရင်အာဏာရှင်ဒလေဟာလည်းတဖြည်းဖြည်းပြက်ပြေသွားနိုင်ပါတယ်။ရွေးကောက်ပွဲဟာမိမိရဲ့သဘောထားကိုဆန္ဒမဲနဲ့ပြတ်တတ်တဲ့နိုင်ငံရေးကျင့်စဉ်ဖြစ်ပါတယ်ဒီမိုကရေစီလိုလားသူတိုင်းဟာနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့လိုပါတယ်ဆန္ဒမဲပေးတာဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်တပြည်လုံးမှာဆန္ဒမဲပေးပိုင်ခွင့်ရှိသူ38တန်းရှိပြီးဒီအထက်မှာပထမဦးဆုံးမဲပေးခွင့်ရသူ ၅တန်းကျော်ရှိပါတယ်။ရန်ကုန်တိုင်းမှာတော့မဲဆန္ဒရှင်၅တန်းခွဲလောက်ရှိတဲ့အနေနဲ့ပထမအကြိမ်မဲပေးနိုင်တဲ့လူငယ်က9သိန်းလောက်ရှိပါတယ်။ရွေးကောက်ပွဲကိုယုံကြည်တဲ့အတိုင်းအတာကိုလိုက်ပြီးဆန္ဒမဲပေးသူအနည်းအများရှိလာမှာဖြစ်ပါတယ်ခင်ဗျာ။